မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းစန့်ကျင်ကန့်ကွက်လှုပ်ရှားမှုတွေမှာပါဝင်တဲ့သူထောင်နဲ့ချီကိုစစ်ကောင်စီကဒီသတင်းပတ်ရဲ့ဗုဒ္ဓဖူးနေ့မှာပဲပြန်ပြီးတော့လှုပ်ပေးခဲ့တာမှာတော့သတင်းမီဒီယာသမား10ဦးကျော်ပါဝင်ပါတယ်အဲ့ဒီထဲမှာအမျိုးသမီးသတင်းနောက်တချို့လည်းပါဝင်ပါတယ်One News ကအလွတ်တန်းသတင်းတောင်မတ်ရွှေကြီးဝင်းကတော့အာနာသိမ်းပြီးတော့ဆယ်ရက်မြောက်နေ့မှာအဖမ်းခံခဲ့ရတာပါပသိမ်ချင်းတောင်မှာ၅လနီးပါးနေခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အချိန်မှာသူဖမ်းခံခဲ့ရတဲ့အခြေအနေထောင်တွင်းအတွေ့အကြုံတွေကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
There's a path we must choose sometime. Better stand up and fight some.
မရွှေကြီးဝင်းကဒါပြီးခဲ့တဲ့ဇွန်လအကုန်မှာပေါ့နော်ဒီအချင်းသား2000ကျော်ပြန်ပြီးတော့လွတ်ပြီးတဲ့အချိန်မှာပါလာတဲ့သတင်းတောက်တွေရမှာအမျိုးသမီးသတင်းတောက်တကယ်အနေချင်းလေးတွေမှာတယောက်ပါလာတယ်ဆိုတော့ကျွန်တော်တို့သိရတယ်လေပြန်လွတ်လာတဲ့အပေါ်မှာလေတကယ်ကိုကျွန်တော်တို့ဝမ်းသာပါတယ်အဲ့ဒါကိုလည်းပြောချင်ပါတယ်
အဲ့တော့ဟုတ်တယ်ရမ်းပျော်နေရပေါ့ဟု
တ်ခုလွတ်လာတယ်ဆိုတော့အဲ့ဒီပျော်နေတယ်ဆိုတော့ခံစားချက်ပေါ့နော်ဘလူခံစားရလဲလွတ်လာတဲ့အချိန်မှာ
လွတ်လာတဲ့အချိန်မှာဘလူခံစားရလဲဆိုတော့ညီမဒီပသိမ်မှာအရင်ဆုံးအဖမ်းခံရတာပေါ့သတင်းတောက်တယောက်လည်းဖြစ်တယ်နောက်ပိုင်းအဖမ်းခံရတာတော့လူမင်းကလေးတယောက်ပြီးတယောက်ပေါ့အခုပသိမ်မှာဆိုရင်အခုတမားတို့အမျိုးသမီးဆောင်မှာဆိုတော့ဖမ်းဆီးခံထားတာ73ယောက်ထဲမှာဆိုရင်ပသိမ်က6ယောက်ပဲပါတယ်အဲ့6ယောက်ထဲမှာကိုကအစောဆုံးအဲ့လိုအစောဆုံးဖြစ်ပေမဲ့ပထမဒီ73ယောက်ရဲ့အပြင်မှာ2ယောက်လွတ်သွားသေးတယ်။အာမခံနဲ့တယောက်လွတ်သွားတယ်။အဲတယောက်ကကျတော့သူကပါလက်ခံပြီးလွတ်သွားတယ်။အဲ့ဒီယောက်ကညီမ2လလောက်နေပြီးတော့မှသူကရောက်လာတယ်။အရင်ရောက်တော့ပြန်နေတယ်။နောက်မှပြန်တဲ့လူတွေတွေ့ရတဲ့အတွက်သူကအရင်ရောက်တဲ့လူဖြစ်တယ်ပဲသူတို့နဲ့အတူတူလိုက်ပြန်နေတယ်။ဒါပေမဲ့အာမခံကိုသူတို့ပဲပြေးသွားတယ်။အဲ့ချိန်မှာလည်းအရန်စိတ်မကောင်းလို့ဖြစ်ပြီးတော့တန်ခဲ့ရတယ်။သူတို့တော့ဝမ်းသာရဲ့ပြန်လွတ်တဲ့အတွက်အဲ့တော့ဒီလိုမျိုးပြန်လွတ်မယ်နေ့ကိုစောင့်နေရပါတော့။သူတို့တန်မြတ်ဖြစ်စီဖြစ်စီအပြည့်ရှိရလို့ခိုင်ရဖြစ်စီကိုကလက်ရှိမှာကိုယ့်ရဲ့သားနဲ့ကိုယ့်ရဲ့မိခင်အိုးနဲ့ကိုကခွဲပြီးတော့လူမီရပြန်ပြီးတော့နဲ့ခိုင်ဝင်ကလေးပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ပြန်မယ်ပေါ့အကောင့်ကနေကိုတွေးထားတာပေါ့အရင်ဝမ်းသာသွားရပေါ့ပျော်ရတော့ပျော်ရင်အဲမဲ့တတိထားမိရတော့ကိုခိုင်ဝင်ချက်နဲ့လွတ်တဲ့လူကြောက်ဖြစ်တဲ့အတွက်ကိုကအစိုးရကိုယ့်ကိုအပြည့်မရှိဘူးလို့လည်းခိုင်ဖားတဲ့လူကြောက်ဖြစ်တော့တတိနေနဲ့လည်းရုပ်တရက်ငါးနှစ်ချက်ပြီးချိန်နောက်ပြီးဖန်ခံရတဲ့လူကြောက်ဖြစ်တဲ့အတွက်အော်ငါခိုင်ဝင်ချက်နဲ့လွတ်တယ်ဝမ်းသာတာပဲမဲ့တတိနဲ့တော့အခုဒီမှာပြန်လာရေပေါ့နော်အခုအိမ်မှာဆိုရင်လည်းကိုအောင်ကိုရေးစီစီပဲနေရဲ့ဟုတ်မှာ
အဲ့တော့ခံဝင်ချက်နဲ့ဆိုတော့ခံဝင်ချက်ကဒီရာကိုကိုကဟိုလုတ်ခဲ့ပါတယ်ဆိုတာမျိုးခံဝင်ချက်ထုတ်ခိုင်းတာလားအခုပြန်လွတ်လာတဲ့ပုံစံ
ကသူတို့အဲ့ဒီမှာကျမတို့ဒီခန်းမှမှာပေါ့နော်ဒီစစ်တပ်ကထောင်အကြီးကြီးရောဒီရဲဘက်ဆိုင်ရာရဲမှုရောထောင်ပိုင်ကြီးရောညှို့မှုရောပေါ့နော်အဲ့လိုလာပြီးတော့သူတို့ပါကြောင်လွတ်တယ်ပေါ့မိသားစုတွေရဲ့အခုခွဲနေရတဲ့သူတို့ကကိုချင်းစာလို့ပေါ့နော်အေးဒီဒီနဲ့ပြန်စီရှင်လို့သူတို့ပြစ်ပြလိုက်တာဖြစ်ပါရဲ့ဆိုပြီးတော့သူတို့တက်ဆိုင်ရာသူတို့ဟောပြောတဲ့ပုံစံမျိုးလေးကိုကြောသွားတယ်ပေါ့နော်ကြောပြီးသွားတော့မှသွားလို့တက်ဆိုင်ရာဌာနကနေပြီးတော့အဲတရားသူကြီးနေနေရလာတာလာပြီးတော့ကျမတို့အတုပ်အတုပ်တွေပေါ့အဲ့မှာရှင်ဝင်းပါညာခေါ်ပြီးတော့သူတို့ဘယ်လိုပြလဲဆိုတော့ရှိရှိရှိကဝင်ခံပါလားမဝင်ခံဘူးဆိုရင်ကျမတို့ကဒီအမှုကိုစက်စစ်မှဖြစ်တဲ့အတွက်ဒီပြန်လွတ်တဲ့အထင်မှမပါဘူးကြံခဲ့ရမှာအဲလိုဝင်ချမယ်ဆိုတော့ဒီတိရှိရှိကိုကျမတို့က2လနဲ့ဖြတ်ပြီးတော့ကျမတို့ကပြန်လှစ်ပေးမှာ905ကကြီးနဲ့ဒီသဘာဝဘေးစီပေါ့နော်ဒီမမှုကတော့ကျမတို့တရားဆွဲရတဲ့ဒီစစ်တပ်သူကြီးလို့ပေါ့အဲ့ရနေပြီးတော့တရားရုံးရုံသိမ်းသွားတင်လိုက်တဲ့သူကရုံသိမ်းပေးတာတိရှိရှိကျန်လာတော့ဝင်ချမယ်ဆိုမှကျမတို့ကအမိန့်ချပေးလို့ရမှာမဝင်ချဘူးဆိုရင်တော့ကျမတို့ကစစ်ချက်တွေယူမယ်ဆိုရင်အခုနောက်ကျောင်းပြန်လဲပြီးပြန်ပြီးချုပ်ခံရမှာဆိုတော့ဝင်ချမလားဝင်ချောင်းလားကိုယ့်ကိုသုံးဖြတ်ပါလို့တရားကြည့်ကြကျမတို့ပြောတော့ပေါ်မှာတိရှိရှိကြတာကျမနားလည်လာဆိုလူရှိလူဝေးပေါ့ငါရောက်တယ်မပေါ်ရညမထွက်ရဆိုရဲအမေကိုဒါသူတို့ဒီပဋိမ္မာဆိုရင်ဒီဖေဗူအာရီ9ရက်နေ့မှာဒီပုံမှန်ဒီတိရှိရှိကိုထုတ်လိုက်တာအဲ့ဒါငါရောက်တယ်မစူပါဘူးညအပြင်မထွက်ရဘူးဆိုရဲပုံမှန်ပေါ့နော်ဝန်ခံနေဆိုပြန်မယ်ဆိုရဲအတွက်ဝန်ခံလိုက်တယ်ပေါ့အဲ့ဒါမျိုးတို့ပြန်လာကြတယ်
အဲ့တော့ဆိုလိုတာကတိရှိရှိကိုတော့ဝင်ခံလိုက်ရတယ်ဒါပေမဲ့ကြံတဲ့ဆွတ်ဆွဲထားတဲ့ဟာတွေအမှုတွေကိုတော့ပြန်ပြီးတော့ပတ်လပ်ပေးလိုက်တဲ့သဘောတော့လည်းဖြစ်တာပေါ့လေနော်
ဟုတ်ကဲ့အဲ့လိုမျိုးပေါ့ဟုတ်ဒါပေမဲ့ဒီလိုရောထပ်ပြီးတော့ပေါ့နော်မလုံတော့ဘူးဆိုရဲပုံစံမျိုးကြီးဟိုလက်မှတ်ထိုးရတာပေါ့အ
ဲ့ဒီတော့အခုလိုမျိုးကိုကတကယ်တမ်းကျတော့သတင်းသမားတယောက်သတင်းယူနေတဲ့အချိန်မှာအဖမ်းခံရတယ်ဖမ်းတဲ့အချိန်မှာလည်းဆက်မပြခေါင်းဆောင်ဆိုပြီးတော့ဆွဆွဲခံရတယ်ဆိုတော့ဒါကတော့ဆွဆွဲတဲ့ဒါအစကတည်းမှာကမှားနေတဲ့ဆွဆွဲချက်တရားတော့ပါနေတာပေါ့နော
်ဟုတ်ကဲ့ပေါ့အဲ့လိုနည်းနည်းလွဲချော်နေတာပေါ့နော်ညီမကသတင်းယူတာဒီဆက်မပြရဲ့သတင်းကိုညီမယူတာအဲဒီကကျတော့လေဒီဆန္ဒပြတဲ့အဖွဲ့ကိုဒီမှာခေါင်းဆောင်တာပေါ့
ဟုတ်ကဲ့အဲ့တော့ဒီအချင်းထောင်ထဲမှာနေခဲ့ရတာက9လနီးပါးလောက်ဖြစ်သွားတာပေါ့နော်အဖမ်းခံရတာဖေဖော်ဝါရီလဆိုတော့အာနာသိမ်းပြီးတော့မကြခင်မှာတော့ပဲအဖမ်းခံလိုက်ရတာပေါ့အ
ာနာသိမ်းပြီးရဲ့အချိန်မကြခင်မှာပဲအဖမ်းခံလိုက်ရတာပေါ့
ဘယ်နှစ်ရည်နေလဲ
သွားလို့အာနာသိမ်းတာတည်းရဲ့
တည်းရဲ့နေ
သိမ်းတာဆန္ဒစပြတာ6ရည်နေပေါ့နော်ဆန္ဒပြတာ6ရည်နေသူက10ရည်နေညနှစ်ချက်ပြီးကျော်အဖမ်းခံလိုက်ရ
ဆိုအဲ့ဒီငါးလနီးပါးကြာဒီအချင်းထောင်ထဲမှာနေခဲ့ရတဲ့အချိန်မှာရောဘာကြီးကြုံတွေ့ရလဲတချို့ရကျွန်တော်သတင်းနေကြတဲ့အရာဆိုလို့ရှိရင်ရိုက်နဲ့နှိပ်စက်တာရှိတယ်လို့ဘာလို့ပေါ့နော်မျိုးစုံကြရတယ်ဖတ်တချို့စုဖန်းစီခံရတဲ့အချိန်မှာထောင်ထဲရောက်လာတော့ကျိုးပဲ့နေရတယ်ရှိတယ်ဆိုရယ်ဆာမျိုးစုံကြရတဲ့ခါကြတော့လေကိုတိုင်းကိုအဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့ကြုံခဲ့ရလဲနှိပ်စက်ညှဉ်းပန်းခံရတာမျိုးကြုံခဲ့ရတာရှိလား
နှိပ်စက်ညှဉ်းပန်းအဲ့လိုမျိုးတော့ကျွန်တော်မရှိဘူးပေါ့အစလာဖမ်းနေရလဲတချို့ဒီဘယ်လိုပြောတာတော့လက်ချိတ်ကြီးခတ်တယ်သူတို့ရိုက်တယ်မှတ်တယ်ပေါ့အဲ့လိုမျိုးပြောတယ်ကျွန်တော်ကစလာဖမ်းနေတယ်ကျွန်တော်ကလက်ချိတ်မခတ်ဘူးအဲ့လိုမျိုးရောမရှိဘူးပဲကျွန်တော်ကစလာမီလာအဲ့လိုပွဲခေါင်းဆောင်တွေကဘယ်သူလဲမျိုးဘာကြောင့်ဖမ်းတာလဲကျွန်တော်ကမပြောဘူးပေါ့
နောက်ဆုံးကျတော့ကို့ဆွဲတဲ့အမှုကဘယ်နှမှုဖြစ်သွားလဲ
အမှုကောင်ကပထမပိုင်းကပုံမှန်ဒီတဘာဝဘေး25နဲ့ပေါ့ပြီးတော့ဒီရှိရှိနဲ့ဆွဲအဲ့နှစ်ခုပဲရှိရလို့ထင်ပြီးရုံသိမ်းပြီးရုံသိမ်းပြီးပြတ်တယ်ပေါ့အဲ့ညီမကလည်းတစ်ခါမှ905ကကြီးနေဆိုရဲလုံးကြီးကိစ္စကြီးမပြောဘူးပေါ့နော်အဲ့မဲ့မနေ့က6လပိုင်း30ရက်နေ့လွတ်ပြီးရတဲ့အခါကျတော့မှလက်ရှိဝင်ကိုအပေါင်းအသင်း25နဲ့905ကာဒီနဲ့ကိုပတ်လက်တယ်လုံးကြီးနဲ့တင်လဲဆိုတော့မှဩသင်ပြသည်ကြီးမရှိဒီမှာ905ကာဒီပါလားဆိုတော့ပါတယ်လေဆိုတော့မှအဲဒီမှာကို3ခုနဲ့ဆွဲတာသိရပေါ့နော်အဲဒီမှာကိုပုံမှန်3ခုနဲ့ဆွဲတာ905ကာဒီရဲ့တရှိရှိကဲဒီ25ရက်
အဲ့တော့တကယ်တမ်းကျတော့ကိုလွတ်တဲ့နေ့ကျမှသာကိုဘုံနောက်ဆွဲတဲ့အမှုဆိုတာတော့မှသိရတာမျိုးသွားဖြစ်နေတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကိုကဘာကြောင့်ဖမ်းနေလို့ရောထင်လဲ
သူတို့ဘက်ကတော့ညီမကိုဆွဲအကြောင်းရင်းကတော့ဒီအားလုံးရဲ့ဆန္ဒပြကောင်းဆောင်ဆိုပြီးတော့ဆွဲတာပေါ့နော်ဒီသတင်းတောက်ဆိုပြီးတော့ဆွဲတဲ့ပုံစံမျိုးရောမပြောဘူးပေါ့ဒါပေမဲ့ကိုကလက်ရှိချိန်ထိလည်းညီမကသတင်းတောက်လေညီမသတင်းသွားရည်ရည်ညီမဆန္ဒပြရဲ့အဲ့ဒါဆိုရင်လေကိုအောင်ကူပေါ့နော်ကိုစစ်တော်မှာကြောဆိုပြီးတော့လူဘကပြောလာတယ်ပေါ့ဆွဲတဲ့အကြောင်းရင်းကတော့အဲ့ဒီဆန္ဒပြလူငယ်တွေတသိမ်းလူငယ်အဖွဲ့ကိုကျွန်မကောင်းဆောင်နေဆိုပြီးတော့ဆွဲလိုက်တာပေါ့
အခုဆိုလို့ရှိရင်ဒါဒီအာနာသိမ်းမှုနောက်ပိုင်းမှာဖမ်းဆီးခံရတဲ့သတင်းတောက်တွေအတော်များများရှိပါတယ်ဒီလိုမျိုးသတင်းတောက်တွေသတင်းယူနေရင်းနဲ့အဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာများပြောချင်ပါလဲ
ဘာများပြောချင်ပါလဲဆိုတော့ကျမတို့နားလည်မှုမလွဲစေချင်လို့ပြောချင်တယ်ကျမတို့တရင်ရှိတို့တရင်သွားယူတာကိုဆန္ဒပြကောင်းဆောင်ဆိုပြီးကျမတို့ဆွတ်ထည့်လိုက်တဲ့အခါမှာကျမတို့နားလည်မှုအကြီးကြီးတွေလွဲတဲ့အခါမှာကျမတို့ကနစ်နာတာကျမတို့ပဲခံရတာကျမတို့မိသားစုတွေပဲစိတ်ထိခိုက်ရတာနားကျင်ရတာအဲ့တော့ကျမတို့တရင်သမားတွေကိုတရင်သမားရဲ့ချက်ဝက်တွေဖောက်လားမဖောက်လားဆိုရင်စီးနီးလေးနဲ့ပဲတိုင်းတာပြီးတော့ကြိတ်ယူခြင်းပဲအခြားဘာရင်းညာရင်းနဲ့တွေးပြီးတော့ကိုတန်များဖြစ်တိုင်းကိုဆွဲထည့်ဆိုတဲ့ပုံစံမျိုးမှာအဲ့လိုမျိုးတွေမဖြစ်စေချင်ဘူးပေါ့နော်အခုဆိုကျမတို့ဒီစိတ်စာဆိုရင်လူငယ်တွေပဲထွက်တဲ့အတွက်တင်းလေးကောင်းတယ်ဆိုပြီးထွက်သွားတဲ့အခါမှာဒီလူငယ်ကောင်းဆောင်ဆိုပြီးဖန်ဆန်ရတော့ကျမတို့အမှန်တော့တင်းသွားရပါလေအဲ့လိုမျိုးတွေဆိုတော့လင်းမားနေရတယ်ကျမတို့လင်းမားဆိုတာမမြင်စေချင်ဘူးမြင်လိုက်တဲ့လူတွေကဘာမှဖြစ်ပေမဲ့အမြင်ခံရတဲ့လူတွေရဲ့မိသားစုတွေမှန်တိုင်းပြောရင်ကျမဆိုအခုဒါဖုံးကစလုံးရှိရဲ့ဒီတိုင်ကြေးပိုင်းရှိရဲ့ကျမဖန်ဆန်ရတဲ့အချိန်မှာပတ်စံတတိကျော်ပဲထားခဲ့နိုင်တယ်မိသားစုတွေဒီတဲ့နဲ့မနောက်တဲ့တည်းဒီပစ္စည်းတွေရောင်းလာတဲ့အများကြီးကျမတို့အနစ်နာရဲပေါ့နော်ဒီတန်ရဖြစ်သွားရင်ဒီကတော့တန်ရလေးပဲဖြစ်သွားတာကျမတို့ကတော့အများကြီးနစ်နာသွားရဲပေါ့ဆိုတော့ဒီမျိုးတွေမမြင်သိကြမှာဘူးကျမတို့တန်ရရင်းနဲ့မသိသိကြမှာဘူ
းကိုယ့်သတင်းသမားမလို့ဖမ်းနေလို့တော့မယူဆပါဘူးနော
်ဟုတ်ကဲ့ကျမစိတ်ထဲမှာတော့ဒါယူဆမိရဲပေါ့ဒါကျမအမှန်တိုင်းပြောရင်တော့လေဘာလို့လဲဆိုတော့ကျမက၃ရက်လေးလောက်တည်းကကျမကိုလားလာပြီးရှာနေရဲ့လေစာမြေဆိုတသိမ်းမှာဆန္ဒပြတာ၆ရက်နေရကြတာလေရွှေဝင်း၃ရက်နေ၄ရက်နေလောက်တည်းကမဆာရရှိပါသေးတယ်ဆိုတော့ဟိုလေကျမအရင်တက်ကြွနေလို့ပဲလာတော့မတီးဘူးတော့เนาะကျမသူတို့ကတော့ကျမကိုဆန္ဒပြကောင်းဆောင်လို့ဆွဲပြီးဖမ်းတယ်ဆိုပေမဲ့ပြင်းသမားမှုလို့ပဲဖမ်းလိုက်တာလားမတီးဘူးလို့ခံစားမိရဲ့ပေါ့
ဟုတ်ကဲ့မရွှေဝင်းဖမ်းခံရတဲ့အချိန်မှာလဲကိုမကကလေးငယ်လေးတယောက်ရှိတယ်လို့လည်းသိရတယ်လေကျမတို့ကဆိုတော့ဒီကြားထဲမှာကောဒီကလေးနဲ့ပတ်သက်ပြီးတော့ကိုနေခဲ့ရတဲ့ငါးလအတွင်းမှာထိတွေ့ခွင့်ဟိုစကားပြောခွင့်ရတာမျိုးတွေရှိလားအချိန်နေရောဘယ်လိုရှိလဲပြန်လွတ်လာတဲ့အချိန်ကျတော့ကလေးနဲ့က
ငါးလကြီးကြောက်သွားတော့တော်တော်ကြီးစိတ်ဝါတာပေါ့မမှန်မိဘူးပေါ့အဲ့လိုသူပြန်လွတ်လာသွားဆိုရင်ခြိလိုက်တာဆိုရင်လန့်တယ်ပေါ့သူအတင်းငိုရည်ပါရအောင်ဖြစ်တယ်ပေါ့မိုင်းအဲ့လိုပေါ့ကျုံချင်းမှာကျတော့ဒီအထူးတရားရုံးဆိုပြီးသတ်မှတ်နေတာ ตาลีเนี่ยจะเจ๋งที่ใหญ่ว่าไอ้จะเจ๋งด้วยอ่ะตัวมันไม่มีหรอกจะเจ๋งปัญญามีขึ้นนี่อ่ะกว่าจะได้สิ่งมากกูรู้ล่ะรอโพสต์ว่าก่อนเนาะแน่ๆเลยถ้ามาตะละแท้หาว่าไอ้หลุแท้แค่เลยชื่ออ่ะเอาไปหน่อยสิปิ๊บมาเลยมาล่ะ
အခုလိုမျိုးအချိန်ပြီးပြီးတော့ဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မဲရွှေယူဝင်း။ဟု
တ်တယ်ပါမဟုတ်ကဲ့လေဒီစုံခဲ့ရအောင်ကွာအများကိုဝေမျှပြရလေကျတော့တင်းတော်ဆိုတာလေရှင်းလုပ်ပြရတဲ့အပိုင်းခန်းကဏ္ဍဆိုတော့ကိုတို့ကြောင့်အားလေးကိုကွာစွပြောက်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ်ပါ